အာရဖီတရင်တော့မဆုမွန်ခင်ဗျာအခုဒီနေ့ပဲခူးမှာဖြစ်ခဲ့တဲ့ဆန္ဒပြပွဲနဲ့ပတ်သက်ပြီးမဆုမွန်ကဆန္ဒပြချီတက်သူတွေနဲ့မင်းများခဲ့တယ်လို့သိရတယ်အခြေအနေဖြစ်ပျက်ပုံအစီရင်ခံပေးစီကြပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဦးစိန်ကျော်လိုက်ဒီကနေ့မနက်9နာရီမှာပဲခူးမြို့ဈေးကြီးရှိကလမ်း20ထိပ်ကနေစပြီးတော့ပြည်သူအယောက်50လောက်စုဝေးပြီးလမ်းလျှောက်ဆန္ဒပြပွဲကိုစတင်ခဲ့တာဖြစ်ပါတယ်ဆန္ဒပြသူတွေဟာပဲခူးတနက်ပင်လမ်းမတစ်လျှောက်ပဲခူးဖျားဘက်ကိုဥတည်ပြီးငင်းငန်းစွာနဲ့လမ်းလျှောက်ဆန္ဒပြကြတာဖြစ်တယ်လို့သိရပါတယ်ရှင်။ဆန္ဒပြတဲ့သူတွေကချီတက်တဲ့လမ်းတစ်လျှောက်မှာဗမာနိုင်ငံမှာလောင်စာကြီးဈေးနှုန်းမြင့်တက်နေတာတွေကိုအငြင်းဆုံးလျှော့ချပေးဖို့ကုန်ဈေးနှုန်းမြင့်မားနေတာကိုအငြင်းဆုံးချပေးဖို့အာဏာပိုင်တွေကိုတောင်းဆိုခဲ့ကြတယ်လို့ဆန္ဒပြသူတွေကပြောပါတယ်။အဲ့ဒီလိုဆန္ဒပြသူတွေဟာစနစ်တကျနှစ်ယောက်တည်းချီတက်ပြီးတနက်ပင်လမ်းပေါ်ကနေရှင်သောမှုလမ်းတွေအတိုင်းရွှေမော်တော်ဖျားတောင်ပတ်မုတ်ကိုချီတက်သွားကြပါတယ်။တက်သွားလို့မရတော့လို့ပြန်အလှည့်မှာအာနာပိုင်ရဲ့ဘက်ကနှောက်ယှက်မှုတွေပြုလုပ်ခဲ့ပြီးအာနာပိုင်မာရကရုံးထဲကိုအတင်းထည့်ပြီးထိမ့်သိမ်းခဲ့တယ်လို့ကိုယ်တိုင်ပါဝင်ခဲ့တဲ့ဆန္ဒပြတဲ့သူတောင်းသူတူကအခုလိုပြောပါတယ်ရှင်။
လမ်းတုံးကနေကွေ့လိုက်တဲ့အချိန်မှာစားအားရှင်လို့ထင်ရတဲ့ပေါ့နော်လူတယောက်ကအရောက်ပဲဝှက်ထားတာပဲရေတန့်ဘူးနဲ့ပေါ့နော်ဒီဆန္ဒပြတဲ့လူတွေကိုပြစ်ပေါက်လိုက်တယ်လို့အဲ့အနောက်ကနေပြီးတော့လိုက်လာတဲ့ဒီအာနာပိုင်တွေပေါ့နော်သူတို့ကိုအဲ့ပေါ်မှာရှိတဲ့ဒီမဝတရုံလေးကိုဒီအာနာပိုင်တွေကနေပြီးတော့ဒီဆန္ဒပြတဲ့လူတွေကိုအကောင်လုံးခေါ်ကင်းသွားပြီးတော့အဲ့ဒီမှာတချို့တော့ဒီဆန္ဒပြတဲ့လူတွေကိုတေချာတိတဲ့လူတွေကတချို့ကလည်းဗာပြောကြလဲဆိုတော့တရားမရောက်တော့လွတ်သွားတယ်လို့ပြောကြတယ်ဒါပေမဲ့အကောင်လုံးပဲခေါ်သွင်းသွားအဲ့ခေါ်သွင်းသွားတဲ့အချိန်က10နာရီပေါ့နော်သူတို့ခေါ်သွင်းသွားတဲ့အချိန်မှာပလက်ဖောင်းတစ်ဖက်တစ်ချက်မှာလူက1000လောက်ရှိတယ
်ဆန္ဒပြသူတွေရဲ့အပြောအယဆလို့ရှိရင်အာဏာပိုင်တွေကဆန္ဒပြသူတွေကိုအဲမဝတ္တရုံထဲကိုဟာလာခေါ်ထားတယ်ဖမ်းဆီးထိန်းသိမ်းတယ်အဲနောက်တော့မကြခင်မှာပဲပြန်လွတ်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်အသေးစိတ်အချိန်တွေကိုဗာမြတ်ထပ်သိထားတာရှိသေးလဲခင်ဗျာ
အခုလိုဆန္ဒပြပွဲစတင်ခဲ့တဲ့တနက်ပြန်လမ်းမကြီးတစ်လျှောက်ကတော့ပဲခူးမြို့ပေါ်ကစီးပွားရေးလုပ်ငန်းအများစုတည်ရှိတဲ့နေရာဖြစ်ပါတယ်ရှင်။ရင်လွားရင်လာအများဆုံးရှိတဲ့အဝေးပြေးလမ်းမကြီးလည်းဖြစ်ပါတယ်။ပထမတော့ဆန္ဒပြသူတွေခြေတက်ဆန္ဒပြပြခြင်းမှာလမ်းတစ်လျှောက်မှာရှိတဲ့ပဲခူးသူပဲခူးသားတွေကရုတ်တရက်ဘာလုံးမှမသိဖြစ်နေကြပါလေ။နောက်မှလမ်းလျှောက်ဆန္ဒပြနေတာမှန်သိတဲ့အခါမှာပြည်သူတွေကလမ်းတစ်လျှောက်ပူးပေါင်းပါဝင်လာကြတယ်လို့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့တက္ကသိုလ်ကျောင်းသူတူကဆက်ပြောပါတယ်ရှင်
။အာဏာပိုင်ဘက်ကလည်းပဲလိုက်ပြီးတော့နှောက်ရှက်တာလို့သိရတယ်။ဟိုဘေဘုံဘယ်နည်းနှောက်ရှက်ခဲ့လဲခင်ဗျ။အ
ဲ့ဒီလိုပဲပဲခူးသူပဲခူးသားတွေကလည်းစပိန်နေဆိုင်ကယ်တွေနဲ့နောက်ကနေဘေးကနေတဘာတွေလိုက်ပြီးကြည့်ကြပါတယ်။အဲ့ဒီအချိန်မှာပဲအာဏာပိုင်ဘက်ကစပိန်နေဆိုင်ကယ်တွေနဲ့လိုက်လာကြပြီးတော့ဆန္ဒပြသူတွေကိုဓာတ်ပုံတွေတောက်လျှောက်ရိုက်တဲ့အတွက်လမ်းမတစ်လျှောက်လုံးလူအင်အားပို့ပြီးတော့များသွားပါတယ်။လမ်းတစ်လျှောက်ပြည်သူတွေဘက်ကလည်းလက်ခုလက်ဝါးတီးပြီးအားပေးသလိုမျိုးတနက်ပြန်လမ်းပေါ်မှာရှိတဲ့ရှင်စောပူလမ်းပေါ်ကစီးပွားရေးလုပ်ငန်းရှင်အချို့ကလည်းဆန္ဒပြသူတွေကိုရေတံမှုတွေဝေပြီးအားပေးတယ်လို့သိရပါတယ်။နောက်ဆုံးသူတို့ဒီရွှေမော်တော်ဖျားတောင်ပတ်မုတ်နားမှာရှိတဲ့တနက်ပြန်သွားကားတွေနဲ့ကဝါကိုသွားတဲ့ကားတွေစုံရဲကားကိတ်ရောက်မှာတော့ဆန္ဒပြသူတွေရဲ့လိုက်ကြည့်တဲ့သူတွေရဲ့အာဏာပိုင်တွေနဲ့ကားတွေပိတ်ပြီးတော့ဆက်သွားလို့မရတော့ဘဲနဲ့အဲ့ဒီနေရာမှာအချိန်တော်တော်ကြာသွားတယ်လို့သိရပါတယ်။လူဦးရေကလည်းထောင်ကနန်းလောက်ဖြစ်သွားပါတယ်။လူအုပ်စုရအဲ့ဒီလိုရှေ့ဆက်သွားလို့မရတော့တဲ့အတွက်ဖျားသေးဘက်ကိုလှည့်ပြီးတော့တနက်ပြန်လမ်းမတစ်လျှောက်သူတို့ပြန်လှည့်လာကြပါတယ်။အဲ့လိုမျိုးတနက်ပြန်လမ်းမကြီးတစ်လျှောက်ပြန်လှည့်လာပြီးတော့လမ်း30ထိပ်ကိုပြန်ကွေ့တဲ့အခါမှာနေကင်းစံလာလောက်ရှိပါပြီရှင်။အဲ့ဒီအချိန်မှာအာနာပိုင်နေဘက်ကဆန္ဒပြတဲ့သူလူအုပ်စုတွေတဲကိုရေတံမှုတွေပြစ်ပေါက်ပြီးတော့ကိုတိလက်ရောက်စတင်နှောက်ရက်ခဲ့တယ်လို့ဒီဆန္ဒပြပွဲမှာပါဝင်ခဲ့တဲ့သူတွေကပြောပါတယ်ရှင
်ဆန္ဒပြသူတွေကိုဒီအာဏာပိုင်တွေကမရကရုံထဲကိုခေါ်ထည့်တဲ့ခါမှာလူမှုရဲ့တုံ့ပြန်မှုဘယ်လိုရှိတယ်လဲခင်ဗျအ
ဲ့လိုမျိုးဆန္ဒပြတဲ့သူတွေကိုအာဏာပိုင်တွေကဒီမရကရုံထဲကိုအတင်းဆွဲပြီးတော့ထိန်းလိုက်တဲ့ခါကျတော့လိုက်လာတဲ့ထောင်ထဲစီတဲ့ပြည်သူတွေကဒီပလက်ဖောင်းတစ်ဖက်တစ်ဆက်ကနေမပြန်မနေရက်ဆောင်နေကြပါတယ်ရှင်အဲ့ဒီရက်ဆောင်နေတဲ့ပြည်သူတွေကိုလည်းဒီလမ်းပြပလိတ်တွေကတွားပြီးလူစုခွဲဖို့ပြောတဲ့ခါမှာတော့ဒီလူတွေကိုမလွတ်မချင်ဆောင်နေမယ်လို့ပြည်သူတွေကပြောပါတယ်ဒီမနက်09:45မိနစ်ထိပြန်မလွတ်ပေးတဲ့အတွက်လူလူကဆက်ပြီးတော့အစီအစဉ်ကိုစောင့်ကြည့်နေကြပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ဒီဆန္ဒပြပွဲကိုဥဆောင်တဲ့သူတွေနဲ့အာဏာပိုင်တွေနဲ့ညှိပြီးတော့ဖမ်းပြီးတဲ့နှစ်နာရီအကြာမှာဆန္ဒပြတဲ့သူတွေအားလုံးကိုပြန်လွတ်ပေးလိုက်တယ်လို့သိရပါတယ်ရှင်
။ဒီဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့ဘကုမျိုးကနေကဘယ်လိုတုံ့တက်ကြလဲခင်ဗျ
။ဟုတ်ကဲ့ဒီကနေ့ဖြစ်ပေါ်သွားတဲ့ဒီဘကုမျိုးလူလူဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့ဘကုမျိုးကရှင်းနေပြီးဥမျက်လာကဘကုလူလူလှုပ်ရှားမှုကို88အရေးခင်းနဲ့ရှင်းပြီးတုံ့တက်ပြောဆိုသွားတာကိုနားထောင်ကြည့်ကြရအောင်ပါဥစိန်ကျော်လိုက
်။ဒီပွဲကတော့ပဲခူးမြို့မှာဟို88အရေးခေပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်တော့တော်တော်ကြီးတဲ့ပွဲပဲအဲဒါလူတွေကလည်းတခါတည်းဟိုတော့တောင်းကျင်းတဲ့ဖြစ်တယ်အလွန်အောင်ကျင်းတဲ့ပွဲကြီးပဲလို့အဲ့လိုဟိုတည်းဖြစ်
အခုပြောရတဲ့ပုံကတော့ပဲခူးမြို့ကရှင်းနေကြီးဦးမြတ်လာဖြစ်ပါတယ်ရှင်